ဒီမိုကရေစီစနစ်မှာအစိုးရနဲ့ပြည်သူအပြန်အလှန်ယုံကြည်လေးစားမှုရှိရမယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောင်ဆောင်ဒေါက်ဆန်းစုကြည်ကပြောလိုက်ပါတယ်။ပြည်သူတွေအတွက်အလုတ်ကိုင်းဖန်တီးဖို့အစိုးရဝန်ထမ်းတွေတိတ်ခါရှိရှိအလုတ်လုပ်နိုင်မှုအကြောင်းတွေကိုနေပြည်တော်ကပြည်သူလူထုကိုမေးခွန်းပြောစဉ်မှာဒေါက်ဆန်းစုကြည်ကပြောခဲ့တာဖြစ်ပါတယ်။အစိုးရယုံဆိုင်ရာမြို့ဖြစ်ပေမဲ့ပြည်သူတွေအမြောက်များလာပြီးတော့နားထောင်ကြတဲ့မေးခွန်းအကြောင်းကိုမဆုမြတ်မွန်ကဆက်ပြီးတော့ပြောပြမှာပါရှင်။
ဟုတ်ပါတယ်ဒီကနေ့နေပြည်တော်မြို့ကမြို့နယ်နှစ်ခုကိုတွားရောက်ပြီးတော့စီယုံမဲဆွဲခဲ့တဲ့ဒေါအောင်ဆန်းစုကြည်ဟာအရင်ဆုံးဒက္ခိဏသီရိမြို့နယ်ရွာမကွင်းမှာပြည်သူလူထုကိုတွေ့ဆုံမင်္ဂွန်ပြောပါတယ်ကွင်းလုံးပြည့်ပြည်သူတွေလာရောက်နားထောင်ကြတဲ့ဒေါအောင်ဆန်းစုကြည်ရဲ့မင်္ဂွန်မှာအစိုးရနဲ့ပြည်သူအပြန်အလှန်ယုံကြည်မှုဟာဘလောက်အရေးကြီးသလဲဆိုတာကိုအခုလိုပြောသွားခဲ့ပါတယ်အစိုးရရုံးဆိုင်ရာမြို့တော်ဖြစ်တယ်လို့အစိုးရဝန်ထမ်းအများပြနေထိုင်ကြတဲ့နေပြည်တော်ကိုဒေါက်အောင်ဆန်းစုကြည်တို့ရင်တန်းလာစင်မှာလမ်းတစ်လျှောက်လူတွေကကြိုးဆူနှုတ်ဆက်ခဲ့ကြပါတယ်။သူမိန်ကွန်းပြောတဲ့ပြင်မနာရွာမကွင်းမှာလည်းကွင်းလုံးပြေလာရောက်အားပေးခဲ့ကြတာပါ။အခုလိုပြည်သူတွေအားနဲ့နိုင်ငံကိုပြန်လည်အင်အားကြီးအောင်လုပ်နိုင်တယ်ဆိုတာကိုလည်းဒေါက်အောင်ဆန်းစုကြည်ကအခုလိုပြောသွားပါတယ်
။သူလူတွေရဲ့အားပေးမှုကတခြားနေအင်အားနဲ့မတူပါဘူး။ဒီလူတို့ရဲ့အားနဲ့ဆိုင်ဆင်နိုင်တဲ့အားကပေးနိုင်ကြမှာမရှိပါဘူး။ဒါတော့ဒီလူတွေဟာမြင်းမြင့်နဲ့စီကန်စီစီနဲ့ကိုယ့်အားကိုမှမှန်ကန်ကန်သုံးဖို့နဲ့ဖြိုးလေး။ဒီမှာရနိုင်ကြတာအချိန်တစ်ခါတော့ပြန်ပြီးတော့အရှိတောင်အားချမှာထွန်းတွန်းတော့စီကန်မှနိုင်ကဖြစ်နိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်ပြောနေပါမယ်။ဒါကိုဒီမှာရပြောနေတာဟုတ်ပါဘူး။အခြားအရှိတောင်အားချကအဲ့ဒီနိုင်ငံကြီးကဒီကလာပြောလာလိုက်။မြန်မာနိုင်ငံကမှန်ကန်တဲ့နောက်မှာဖြစ်သွားရင်ဒီလိုမှန်ကန်တဲ့ဒီမိုကရေစီနောက်မှာဖြစ်သွားရင်အများပါဝင်နိုင်တဲ့နိုင်ငံကြီးစနစ်အခုကိုထူထောင်လိုက်ပြီဆိုရင်ဒီနိုင်ငံကိုဦးစီးမှုသာကျင်းနေတဲ့အဖွဲ့အစည်းတွေကလည်းဒီနိုင်ငံကြီးအများကြီးပဲ။ဒါကြောင့်ဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီနိုင်ငံကြီးကဒီမှာတို့ဒေတာကနိုင်ငံကြီးကပြောတော့ဒီမှာနားနဲ့စဆချားကြရပါလေဒီတော့ပုဂ္ဂိုလ်ကိုယုံကြည်မှုရှိတာဒီမှာရဲ့နိုင်ငံတွေအလားအလာအများကြီးရှိတာဒီအလားအလာတွေကိုတကယ်အလုပ်ဖြစ်အောင်လို့လုပ်ဖို့ဆိုတာဟာဒီမှာတို့ရဲ့အကြောင်းဖြစ်တယ်လို့ဒီလူတွေကလည်းကြောက်ရရှိတာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အားလုံးတိုးတက်ရေးအတွက်အရေးကြီးတဲ့အလုံးလက်မဲ့ပြဿနာကိုလည်းအထူးကဦးစားပေးပြီးတော့ဖြေရှင်းသွားမယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကသူ့ရဲ့မင်းကွန်းထဲမှာပြောကြားမဲဆွဲသွားခဲ့ပါတယ်ပြည်သူတွေအနေနဲ့ကို့မှာရှိတဲ့အရေးအချင်းတွေမြင့်အောင်စူးစမ်းဖို့ကိုလည်းဒက္ခိဏသီရိမြို့နယ်မှာပြောကြားသွားခဲ့တဲ့မင်းခွန်းနဲ့မှာတိုက်တွန်းသွားပါရယ်။နေပြည်တော်ဒက္ခိဏသီရိမြို့နယ်မှာစီယုံမဲဆွယ်ပြပြချင်းဒေါအောင်ဆန်းစုကြည်ရဲ့အဆိုပို့ပြီးတော့ခတ်ခဲတယ်လို့ဆိုရဲစပူသီရိမြို့နယ်စီကိုခရီးဆက်မဲဆွယ်ပါရယ်။အဲ့ဒီမှာတော့အစိုးရဝန်ထမ်းတွေတိတ်ခါရှိရှိနဲ့အလုပ်လုပ်နိုင်ကြဖို့အတွက်အရေးကြီးတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကအသားပေးပြောသွားခဲ့ပါရယ်။သူပြောသွားခဲ့တာကတော့ဝန်ထမ်းတွေတိတ်ခါရှိရှိအလုပ်လုပ်နိုင်ဖို့ကတဲ့အုပ်ချုပ်မှုစနစ်ဥပဒေရေးရာစနစ်တွေအားလုံးနဲ့ဆိုင်ပါတယ်တဲ့နောက်ပြီးတော့ဝန်ထမ်းတွေလက်ပေးလက်ယူလုပ်တယ်လို့ဆွဆွဲကြတဲ့ပြည်သူတွေကိုလည်းဝန်ထမ်းတွေရဲ့ဘဝကိုပြန်ပြီးတော့ကြည့်ကြပြီးတော့ဘာဖြစ်လို့ဒီလိုဖြစ်နေရသလဲဆိုတာကိုနားလည်ပေးကြဖို့အတွက်ဒေါအောင်ဆန်းစုကြည်ကပြောပါတယ်အဲ့ဒီမှာသူငယ်စဉ်လွန်ခဲ့တဲ့အနှစ်90လောက်ကဝန်ထမ်းတွေတိတ်ခါရှိရှိအလုပ်လုပ်နိုင်ကြတဲ့အခြေအနေနဲ့နှိုင်းယှဉ်ဥပမာပေးပြောသွားခဲ့ပါတယ်ဒီမိန်ကွန်းကိုစပူသီရိမြို့နယ်လယ်ဝင်းပြည်မှာပြောကြားခဲ့တာဖြစ်ပြီးတော့အဲ့ဒီမှာလည်းမြို့ကန်တွေတော်တော်များများလာရောက်နားထောင်ခဲ့ကြပါတယ်။ မန္တလေးတိုင်းတွေကမြို့ရေစီကိုလှည့်လည်ပြီးတော့စီးရုံနေတဲ့ဒေါန်ဆန်းစုကြည်ဟာဒီကနေ့ညနေပြီးတော့မှတညအိပ်ပြီးတော့နတ်ဖန်ကြရင်တော့နေပြည်တော်ကပဲပုပ္ပသီရီနဲ့ဥတ္တရသီရီမြို့နယ်တွေကိုသွားရောက်စီးရုံဟောပြောဖို့ရှိပါတယ်ရှင်။